ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားအချို့ဘောလုံးပွဲကိုဒီကနေ့မှာဘရာဇီးနဲ့ဂျာမနီတို့ဘယ်လိုဟော်ရီဇွန်တိုမြို့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။အင်ကွင်းအားသာချက်ရှိပေမဲ့လည်းအသင်းကောင်းဆောင်တီယာဂိုဆီဗာနဲ့နာမည်ကြီးရှေ့တန်းလူနေမာတို့မပါဝင်နိုင်တဲ့အတွက်ဂျာမနီအသာစီးရနိုင်တယ်လို့လေးလာသူတော်တော်များများကထင်မြင်ကြပါတယ်။ဆီဗာကအဝါကက်နှစ်ကက်ရပြီးတပွဲနိုင်ရပြီးနေမာကတော့ကြောယိုအက်တန်ရာကြောင့်ပါဝင်ကစားနိုင်မှာမဟုတ်ပါဘူး။တီယာဂိုကိုပေးကစားဖို့ဘရာဇီးကတောင်းဆိုတာကို FIFA ဘောလုံးကမ္ဘာဘောလုံးအဖွဲ့ချုပ်ကပယ်ချလိုက်ပါတယ်။နောက်ပြီးနေမာကိုဒူးနဲ့တိုက်ခဲ့တဲ့ကိုလံဘီယာနောက်တန်လူဝမ်ကာမီလိုဇူနီကာကိုလည်းအပြစ်ပေးအရေးယူမှုတွေမလုပ်ခဲ့ပါဘူး။ FIFA ကထုတ်ပြန်တဲ့သတင်းချက်မှာတော့ဒီအဖြစ်ပြက်ဟာဘောလုံးကန်တဲ့အချိန်မှာတာဝန်ရှိသူတွေကမြင်တွေ့ပြီးဖြစ်တာကြောင့်ဇူနီကာကိုအပြစ်ပေးလို့မရပါဘူးလို့ပြောသွားပါတယ်။ဒီကိစ္စအတွက်ဇူနီကာဟာအဝါကက်တောင်မရခဲ့ပါဘူး။ဂျာမနီနီးပြယိုအာကင်လူအနေကနေမာနဲ့တရားကိုတော့မကစားနိုင်တဲ့အတွက်သူစိတ်မကောင်းကြောင်းသူတို့မကစားနိုင်တဲ့အတွက်ဘရာဇီးအသင်းအနေနဲ့အစားထိုးလို့မရတဲ့ဆုံးရှုံးမှုဖြစ်ပါတယ်လို့ပြောပါတယ်။ပြီးတော့လူတွေကကမ္ဘာဖလားပွဲမှာအကောင်းဆုံးကစားသမားတွေကိုကြည့်ကြင်ပါတယ်လို့ပြောပါတယ်။ချိန်ထဲမှာပဲအခုလိုဘောလုံးပွဲတွေအတွက်ဘရာဇီးမှာကမ္ဘာဖလားလက်မှတ်တွေကိုမှောင်ခိုရောင်းဝယ်မှုနဲ့ဧည့်ခံကြိုဆိုရေးကုမ္ပဏီတစ်ခုကထိတ်တန့်အရာရှိတယောက်ကိုဖမ်းဆီးထိမ့်သိမ်းလိုက်ပါတယ်။